ဒီအပိုင်းတွင်းမှာ KIA နဲ့ပူးပေါင်းတပ်တွေကရှမ်းပြည်နယ်မြောက်ပိုင်းကမြို့နှမြို့နဲ့ကချင်ပြည်နယ်ကစစ်ကောင်စီတပ်စခန်းတစ်ခုကိုသိမ်းယူခဲ့တာပါ။တနင်္ဂနွေနေ့မနက်ကခရိုင်အဆင့်မြို့ဖြစ်တဲ့မိုးမိတ်မြို့ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူလိုက်တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်။ဟုတ်မိုးမိတ်ကမနေ့ကမနေ့ပေါ့နော်အဲ့ဒီချိန်မှာတင်းလိုက်ပြီမိုးမိတ်ရေခန်းတဲ့မြို့မှာရေခန်းတို့နော်အစ်စ်တပ်ကုန်းတို့ဘလုံးတင်းလိုက်ပြီအဲ့မှာကဲတိုက်တာတော့တုံးရလောက်ရှိတာပေါ့အမတင်းတာမနေ့အစိုးကြီးတင်းလိုက်တာအဲ့ဒီနေရာမှာလဲကျွန်တော်တို့ KA တို့ FSF တို့ဟို NUG PDF ပေါ့အလုံးတပ်ပေါင်းစုဒီမှာအစ်ပတ်တာဖြစ်ပါလေ
မိုးမိတ်မြို့ပတ်ဝန်းကျင်မှာလွန်ခဲ့တဲ့10ရက်ကျော်ခန့်ကလေးကတိုက်ပွဲတွေဖြစ်ပွားနေခဲ့ပြီးတော့ဒီလ18ရက်နေ့မှာမြို့တွင်းတိုက်ပွဲတွေစတင်ခဲ့ရက21ရက်နေ့မနက်မှာတင်းယူခဲ့တာပါမိုးမိတ်မြို့တွင်တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဒီကြောင်ကနေလည်းတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေအသေးပြောက်များခဲ့ကြောင်းမိုးမိတ်မြို့ကန်တဦးကပြောပါတယ
်။အစီမျိုးတော်တို့ကြာဟိုချင်းတော်နဲ့စကားအမြောက်နဲ့ကြာဖြစ်တာအိမ်ကြီးထိတော့အဲ့ဒါပြင်ရည်တွေလူတွေပါတယ်ဟုတ်ပေါ့ဗျာ။အဲ့ကကြာနေတယ်ကြာဒီနေ့တော့ဒီအဲ့လိုဖြစ်တာ။အမြေတော်တော့ကြည်ရတော့ပြောမယ်။ပေါ်ကြည်တော်မှမနိုင်တော့ဘူး။မနေ့ကဆိုရင်မနေ့ကဒိုးတော်မလင်းဘူးဘောပေါင်းကြီးကြီးပြည်ကားနာကြီးတော်ကိုစားခဲ့တယ်။ဒီလည်းဒီမျိုးလေးဆိုတော့ကိုယ်ချောက်ပေါ့။ဒီကမိကတော့ဘောရီရောကတည်းကလူတွေကြောင်းကိုကြားတာများကိုကြားတော့ဒီကျုပ်ကျွန်တော်တို့ခမန်းတော်လူတွေတော့ကြည့်နေတာတော်တော်ကြောက်ကြိုးတယ
်မိုးမိတ်မြို့မှာဈေးဌာနဆိုင်ရာရုံးတွေနဲ့လူနေအဆောက်အအုံအများပြပျက်စီးကြကြောင်းနဲ့ဒေသခံပြည်သူတွေဟာမန္တလေးမိုးကုတ်နဲ့အနီးအနားပတ်ဝန်းကျင်ကခြေရွာတွေစီကိုထွက်ပြေးတိမ်းရှောင်ကုန်တာကြောင့်မြို့ရင်းမှာလူကုန်တလောက်ရှိနေပြီဖြစ်ကြောင်းလည်းပြောပါတယ်တရားရင်ပူပေါင်းတပ်တွေဟာရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်ခရိုင်မန္တလေးမြစ်ကြီးနားလမ်းပေါ်ကမဘိန်းမြို့ကိုလည်းမနေ့မနက်ကတိမ်းယူခဲ့ကြောင်းလည်းဘုံမကြီးနော်ဘူးကဗီဒီယိုကိုပြောပါတယ
်။ဟုတ်ကဲ့မပင်းလည်းမနေ့ကမနေ့ကတင်းလိုက်ပြီ။ကျွန်တော်တို့ခေရီတို့တော့နောက်အီအီတို့PDF တို့ပေါ့အလုံးပေါင်းပေးမှဘုံစီပြာမနေ့ကတင်းလိုက်ပြီ။ PC တင်းလိုက်ပြီ။အဲ့ဒီမပင်းမျိုးမှလည
်းမပင်းမျိုးကဒီလ20ရက်နေ့ကစတင်တိုက်ခတ်ခဲ့ပြီးတော့21ရက်နေ့မနက်ပိုင်းမှာတင်းယူခဲ့တော့ပါ။ဒီလ19ရက်နေ့နဲ့20ရက်နေ့ကလည်းကချင်ပြည်နယ်မန်စီမြို့နယ်မဝင်းကြီးအနီးမှာရှိတဲ့ခမာရ414စခန်းနဲ့ဖားကန့်မြို့နယ်ဝေခါကခမာရ42တပ်စခန်းနှစ်ခုကိုတင်းယူခဲ့ကြောင်းလည်းအတည်ပြုပြောပါတယ်။မဘိန်းတိုက်ပွဲမှာတော့အရက်သားတွေအထူးကြိုက်တဲ့တင်းမကြားသိရတဲ့ကြောင်းမဘိန်းဒေသခံကပြောပါတယ
်။ဟုတ်ကဲ့အရက်သားတွေဒီကမကြားဘူ
း။မဘိန်းမြို့ကအများစုဟာတိုက်ပွဲစတင်ချိန်20နှစ်ကလေးကအနီးနားကျေးရွာတွေမှာတင်းရှောင်နေကြကြောင်းနဲ့နေအိမ်ထိကြိုက်ပျက်စီးမှုလည်းနေပါကြောင်ပြောပါတယ် KIA နဲ့ပူးပေါင်းတပ်တွေကမိုးမိတ်နဲ့မဘိန်းမြို့ကိုတင်းယူခဲ့တဲ့ဒီလ21ရက်နေ့မှာစစ်ကောင်စီတပ်နဲ့မိုးကုတ်နဲ့မိုးမိတ်အကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကြောင်မဲမြို့နယ်မှာရှိတဲ့သူတို့တပ်စခန်းကိုလည်းစစ်ကောင်စီကထိုးစစ်ဆင်ခဲ့ကြောင်းတအန်းတက်တရနယ်လီကသတင်းထုတ်ပြန်ပါတယ်လက်ရှိမှာရှမ်းမြောင်းနဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ